ထိုင်းနဲ့မြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့ဒီအမှတ်တဲအာရှအဝေးပြေးလမ်းမကြီးကိုပြန်လည်ပြင်ဆင်ဖို့လိုလာတယ်လို့ထိုင်းနိုင်ငံကပြောကြားလိုက်ပါတယ်။ကုန်သွယ်ရေးလမ်းကြောင်းတွေပွင့်နေအောင်နဲ့ထိုင်းမြန်မာနယ်စပ်တည်ငြိမ်ရေးကိုလိုလာတဲ့ထိုင်းနိုင်ငံအနေနဲ့အာရှလမ်းမကြီးပြန်လည်ပြင်ဆင်နိုင်အောင်လို့မြန်မာနိုင်ငံကစစ်ပွဲတွေဖြစ်နေတဲ့ဘက်အားလုံးနဲ့အတူတွဲဆောင်ရွက်လိုတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးမာရက်ဆန်ဂရာဖုံကပြောကြားခဲ့တာဖြစ်ပါတယ်။ထိုက်ပွဲတွေကြောင့်ထိခိုက်ပျက်စီးနေတဲ့အာရှလမ်းမကြီးပြန်လည်တည်ဆောက်ရေးအတွက်အာဆီယံရဲ့ထောက်ခံမှုထိုင်းနိုင်ငံရထားသလိုအိန္ဒိယကလည်းအဝေးပြေးလမ်းမကြီးရဲ့တချို့နေရာတွေပြန်ဆောက်ဖို့အတွက်တိုက်တွန်းနေတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးမာရက်ကဒီနေ့သတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ထိုင်းရဲ့နယ်စပ်မြို့ဖြစ်တဲ့မြောက်ပြည်မြို့ကနေအိန္ဒိယနယ်စပ်နားကတမူးမြို့အထိလမ်းပေါက်တဲ့အာရှအဝေးပြေးလမ်းမကြီးဟာထိုင်းအတွက်ကောမြန်မာအတွက်ပါကုန်သွယ်ရေးအတွက်အင်မတန်အရေးပါပါတယ်။အာရှလမ်းမကြီးရဲ့နယ်စပ်ဘက်မှာစစ်တပ်နဲ့ကရင် KNL PDF ပူးပေါင်းတပ်တွေတိုက်ပွဲတွေဖြစ်နေလို့လမ်းထိခိုက်ပျက်စီးနေတယ်လို့သခိုင်းတိုင်းခန့်ပတ်ဖက်မှာလည်းတိုက်ပွဲတွေကြောင့်ဆက်သွယ်ရေးပြတ်တောက်ထိခိုက်နေပါတယ်။